2008ဖွဲ့စည်းပုံခြေခံဥပဒေကိုလွှတ်တော်ကနေဒီနှစ်အတွင်းပြုပြင်နိုင်အောင်တပ်မတော်သားတွေအားလုံးပူးပေါင်းပါဝင်ခြင်းအပြင်စစ်တပ်ဟာအာဏာနဲ့အခွင့်အရေးကိုမမောနေတာမဟုတ်ကြောင်းသက်သေထူကြပါလို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကမန္တလေးမြို့အောင်ပင်လယ်ကွင်းကလူမှုဟော်ပြောပွဲမှာပြောကြားခဲ့တာနဲ့ပတ်သက်ပြီးဒီသုံးနှုန်းဟာတစ်ဖက်သားကိုထိခိုက်စေနိုင်ပြီးဥပဒေအရညှိစွန်းနိုင်မွဲရှိတဲ့အတွက်ရွေးကောက်ပွဲကော်မရှင်အနေနဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့ညီအခုလိုအကြောင်းကြားစာပေးပို့လိုက်တာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးတောင်းလှိုင်ကပြောပါတယ်
။တက်ဆိုင်ရာဒီပုဂ္ဂိုလ်ပေါ့နော်သူဒီအောင်ပင်လယ်စည်းဝေးမှာပေါ့နော်လူမှုစည်းဝေးမှာတဲ့တမတော်သားတွေနဲ့ပတ်သက်လို့ကိုယ်စားလှယ်နဲ့ပတ်သက်လို့ဒီလိုတုံ့လုံထားတာကိုတွေ့ရတယ်ပေါ့ကျွန်တော်တို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့အညီပေါ့နော်နိုင်ငံရေးပါတီတွေကိုမှတ်ပုံတင်တယ်ကြီးကြပ်တယ်ကြီးကြပ်စေတယ်ပေါ့ဒီတာဝန်ရှိပါရှိတော့ဒီသုံးနှုန်းပြောဆိုတွေဟာကာမအားဖြင့်ဆိုရင်တစ်ဖက်သားကိုထိခိုက်စေနိုင်တဲ့အနေအထားလေးတွေတွေ့ရတယ်အဲ့တော့ဥပဒေနဲ့ကြည့်မယ်ဆိုရင်လည်းညှိစွန်းနိုင်တဲ့အနေအထားတွေတွေ့ရတယ်ဒါကြောင့်မလို့ဒီလိုပြောဆိုမှုမျိုးပေါ့နော်သတိထားပြီးတော့ဆောင်ရွက်သွားဖို့ဥပဒေနဲ့ညီလေးစားလိုက်နာပြီးတော့ဆွေးနွေးဟောပြောဖို့ဆိုပြီးတော့ကျွန်တော်ပြည်သူ့ရေကောက်ပဲကွန်ဖရင့်ကနေပြီးတော့သက်ဆိုင်ရာပါတီကိုအသိပေးထားတဲ့အကြောင်းကြားစာပါဆိုလိုချင်တာကတော့ဘယ်ပါတီကိုပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်ပဲပေါ့နော်ပါတီရပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ဥပဒေနဲ့ညီဆောင်ရွက်ဖို့တော့ကျွန်တော်တို့ကွန်ဖရင့်မှာကြီးကြပ်မယ်တာဝန်ရှိတော့ဒီတချို့နေရာတွေမှာနည်းနည်းလေးများညီဆွန်းသွားနိုင်တယ်ထင်ကျွန်တော်တို့ကတော့သတိပေးတာတော့အသိပေးတာတော့ဆောင်ရွက်လို့ရှိပါတယ်အဲ့ဒီတိုင်းဆောင်ရွက်တာပါပဲ
အဲ့ဒီဒိဋ္ဌိပေးစာမှာဒေါက်ဆန်းစုကြည်ဟာနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်6ပါတရားဥပဒေစိုးမိုးရေးနဲ့အေးချမ်းတရားရေးကိုထိမ့်သိမ်းဆောင်ရှောက်ရေးနဲ့ဖွဲ့စည်းပုံခြေခံဥပဒေကိုလေးစားလိုက်နာရေးပြဋ္ဌာန်းချက်တွေကိုလက်မှတ်ထိုးထားဂတိသစ္စာပြုထားကြောင်းအခုပြောကြားချက်တွေဟာအခြေခံဥပဒေကခွင့်ပြုထားတဲ့ဘောင်ကိုကျော်လွန်ရာရောက်နေကြောင်းရေးသားထားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုလုံးမှုဆောင်အဖွဲ့ဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းထိန်က
ဒေါက်ဆန်းစုကြည်ပြောတဲ့ဥစ္စာတွေကသတ္တဝါမှာသမရကုသိုလ်တွေပါရင်သတ္တဝါနဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်ရမယ်။အလားတူသတ္တဝါတမန်အလုံးနဲ့ဘုရားရှင်အုပ်ကြီးပြင်ဆင်နေပတ်သက်တဲ့လေသူတို့ပါဝင်ပတ်သက်နေသူတို့လည်းကော်မတီတွေကပါတဲ့အခါကျတော့သူတို့ပြည့်စုံသွားတဲ့ပြည်ကြီးကိုလုံမလားမလုပ်ဘူးလား။အဲ့ဒါစိတ်ခေါ်မှာပေါ့စိတ်ခေါ်တဲ့နာပေါ့။အဲ့လိုစိတ်ခေါ်တဲ့ဥစ္စာဘုရားရှင်အုပ်ကြီးကိုမောင်ကျော်လို့ပြောလို့မရမလဲ။ဒီချက်ကကော်မတီကအစအဝါဒေါက်ဆန်းကြီးတို့ NLD ကိုပြစ်ရှာတဲ့အတွက်ကြောင့်မို့လို့ဒါခြေပြီးပေါင်းတန်းရှာတယ်လို့ပဲလုပ်ရတဲ့ကြောင့်မလို့ကျေရခေါင်းနဲ့မသိမထားဘူး။ရပ်ပတ်ကော်မရှင်ဆိုတာကသူ့တွေကရပ်ပတ်ကိုကြီးကြပ်ဖို့လို့ပါတီရဲ့အစီအလုပ်တွေကိုဘာမှကြီးကြပ်စရာအကြောင်းရှိဘူးဆက်ဖက်စရာအကြောင်းရှိဘူး။အခုရှိတယ်အင်္ဂလိပ်ပါတီကတခုပောင်းနေတဲ့ဆိုတခြားပါတီကတွေကကောက်ကောက်လိုက်ကောင်မင်းရှိတယ်။ဥပဒေကြီးလို့ဆိုသူ့မှာတရားစောက်ကဘယ်မင်းရှိတယ်။ခုလူတစ်ထက်တုန်းကလည်းကော်မရှင်ဆိုတာပြည့်ရဘူးရဲ့။တော့ကကိုယ်စားကိုယ်ရပ်ပတ်ကော်မရှင်ကဥပဒေကောင်းတဲ့ကော်မရှင်ဆိုတာပြည့်ရဘူးရဲ့။အဲ့ဒီကော်မရှင်ကဘယ်ပါတီကမှဆက်ဖက်မှုမရှိဘူး။ဘယ်လည်းမရှိဘူး။အခုဒီဒီဟောကြားမှာကျွန်တော်ဘယ်ပါတီကဘာလို့ပါညာလို့တော့ဆိုကော်မရှင်ရဲ့လုပ်မှုဒီကလာတဲ့တုန်းကအေးအလားမှာကျွန်တော်ပါတီစုံငါကိုယ်တွေဥပဒေရနေမင်းကပြောတယ်အဲ့ဒီမင်းကပြောတဲ့ချက်ထဲမှာသူဟာအဲ့သမဏကြီးရဲ့အပတ်စဉ်အတူတူဆက်အတူဆင်းရတာတဲ့လို့ဆရာကလည်းရှိတယ်မှလို့တိုင်မင်းတို့ကြပါတယ်ဆိုတဲ့ခါကျတော့ဥပဒေကိုကော်မရှင်လုပ်နေတာသမဏကြီးသဘောကျလိုက်လို့ပြီးယူဆတော့မှာပေါ့
ရွေးကောက်ပွဲကော်မရှင်ရဲ့ဒီတတိပေးစာနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီပါတီတရဲ့ခေါင်းဆောင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကတော့အခုလိုတုံ့သက်ပါတယ်
။ဒီအရာကငရေပါတီမဟုတ်ရင်ဥပဒေနဲ့ညှိနေပြီးတော့သူတတိပေးတဲ့ဟာကအခုတတိပေးတဲ့အရှင်းမှာတော့ဘာမှပြဿနာမရှိဘူးပေါ့။တရားဥပဒေသွေးကနိုင်ငံရေးကိုဘယ်လိုလုပ်တင်လဲဆိုတာကတော့လွတ်တော်စည်းဝိုင်းနဲ့ဝင်လာပြီးနိုင်ငံရေးပါတီမဟုတ်ရင်လည်းပုံစံနဲ့နိုင်ငံရေးလှုပ်လာပြီးဆိုရင်တော့ကိုရီကော်လာရေးကလာလို့ပါလို့ပြိတ္တမြင်တိုင်းနော်ဒီကိုပြောကြည့်လားပြောလို့မရဘူးလေကိုရှင်းတဲ့လို့တဲ့အားလုံးကတည်တဲ့နိုင်ငံရေးပါတီဥပဒေနော်အမပြင်းနေတဲ့ဖွဲ့စည်းပုံရှင်ကဥပဒေနဲ့လိုက်ရောညီစီဖြစ်ဖို့လိုအပ်တယ်ဆိုတာနိုင်ငံရေးကောင်းဆောင်တွေအတွက်တော့ဂရုမူရမှာပေါ့ဒါဂရုမမူဘူးတို့ဘယ်လိုလဲဖြစ်ဖြစ်ပေါ့အရေးစစ်စစ်ရှိကလေးနော်ဒီဒုတိယကြိမ်မှတ်ပုံမတင်ခင်အထိပေါ့အမိတ်အာဏာဥပဒေကြည့်ရမယ်။နောက်တိုက်ပွဲဝင်မယ်ဆိုရင်လည်းတက္ကသိုလ်နိုင်ငံရေးကောင်းဆောင်နဲ့တက္ကသိုလ်ပါတီရဲ့သဘောတိုက်မယ်ပေါ့။အဲပေါ်ပေါက်လာမဲ့အကျိုးဆက်တွေကတော့နိုင်ငံရေးပါတီတွေအတွက်မကောင်းဘူး၊တိုက်ပွဲအတွက်လည်းမကောင်းတဲ့အခြေအနေမျိုးဖြစ်လာမှာပေါ့
။88မျိုးဆက်ចောင်းသားကောင်းဆောင်ကိုထေးကျွဲကနိုင်ငံရဲ့အနာဂတ်အတွက်လိုအပ်တဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးမှာအားလုံးပူးပေါင်းပါဝင်ဖို့အဓိကလိုအပ်တာကြောင့်ဒေါက်ဆန်းစုကြည်ရဲ့ဒီပြောကြားချက်ဟာတရားဥပဒေစိုးမိုးရေးနဲ့အေးချမ်းရေးကိုမထိခိုက်နိုင်ကြောင်းရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုသတိပေးတာဟာချင်းချောက်မှုတစ်ခုလိုမြင်ရကြောင်းတုံ့သက်ပြောဆိုပါတယ်
။အ ဒီကျွေးကောက်ပွဲကော်မရှင်ရဲ့ဥပဒေ6ခွေဒီတရားဥပဒေစိုးမိုးရေးနဲ့အေဂျင်တာရေထိသိမ်းလိုက်နာပါမည်ဆိုတဲ့ဟာကိုနိုင်ငံရေးပါတီတွေအနေနဲ့လက်မှတ်ရေးထိုးထားရဲဆိုပေမဲ့လို့ခုတော်သစုကြီးဟောပြောမှုကဒီတရားဥပဒေစိုးမိုးရေးနဲ့အေဂျင်တာရေကိုနှောက်ယှက်တဲ့ကိစ္စလည်းမဟုတ်ဘူး။ဟောပြီးတော့ကျွန်တော်ဒီပြည်ထောင်စုမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နာရေးဆိုတဲ့ပုံမှန်6ခငယ်ပေါ့ဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့2008ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့ကလည်းဒီဖွဲ့စည်းပုံကိုပြင်ဆင်ရေးကိုလက်ခံတယ်လွတ်တော်မှာလည်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးအတွက်ကိုပါကော်မတီတွေဖွဲ့ပြီးတော့ဆောင်ရွက်နေရတယ်အဲ့ဒီအခြေအနေမှာကျွန်တော်နိုင်ငံရဲ့အနာဂတ်အတွက်ပုံမှန်436ကိုပြင်ဆင်ဖို့လိုအပ်တယ်လို့ကျွန်တော်တို့ကပြောတဲ့အပေါ်မှာတတိပေးချက်လှမ်းပြီးတော့ပေးဖို့လဲဆိုတဲ့ဟာအကျုံးဝင်လို့ကျွန်တော်ထင်ပါတယ်ပြီးတော့ဟိုချိန်ချောက်မှုတစ်ခုလိုမျိုးဖြစ်နေပါတယ်ကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကိုကျွန်တော်တို့နိုင်ငံသားအားလုံးစုပေါင်းပြီးတော့ကျွန်တော်တို့ပြည်ထောင်စုသားအားလုံးသဘောတူညီတဲ့သဘောတူညီချက်တွေနဲ့ကျွန်တော်တို့ပြည်ပြောင်းလဲနိုင်ဖို့ကျွန်တော်တို့ကကြီးရတာပါဟိုတက်မတော်သားတွေကိုပြောတဲ့ဟာကလည်းတက်မတော်သားတွေဆိုတဲ့ဟာမြန်မာနိုင်ငံသားတွေပါပြည်သူတွေကနေပြီးတော့ပြောင်းလဲခြင်းနဲ့ဆိုတဲ့ဟာကိုကျွန်တော်တို့ပြည်သူပြည်သားတွေပဲဖြစ်တဲ့တက်မတော်သားတွေပါလဲသားတွေလိုက်ပါပြီးတော့ပြောင်းလဲနိုင်ဖို့လိုအပ်ပါတယ်